Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇူလိုင်လ14ရက်နေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်္ကီထိုက်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးပါပါဂါဇာဘက်ကနေအစ္စရေးလကိုပြန်တန်းလာတဲ့မောင်းသူမဲ့အလင်းဒဇင်းကိုအစ္စရေးဘက်ကပစ်ချလိုက်ပါတယ်အီရန်ရဲ့နျူကလ িয়ার ပြဿနာအဖြေရှာဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာအီရန်နိုင်ငံခြားရေးဝန်ကြီးနဲ့ဒီကနေ့တွေ့ဆုံနေပါတယ်ထိုင်းကမြန်မာဒုက္ခသည်တသိန်းလောက်ကိုပြန်ပြီးပို့ဖို့အတွက်ထိုင်းဆိုရစီစဉ်နေတယ်လို့ထိုင်းစစ်တပ်ပြောခွင့်ရကဒီနေ့ပြောလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိဘူ
းကောင်းပါပြီရှင်သတင်းတွေပြီးမှတော့မီဒီယာလွတ်လပ်ခွင့်အတွက်သမရဦးသိန်းစိန်ကိုဆန္ဒပြခဲ့ကြတဲ့သတင်းတောက်တွေကိုကမရွေရဲစခန်းကအမှုဖွင့်ထားတဲ့အခြေအနေနောက်ဆက်တွဲဖြစ်ရပ်တွေကိုအရင်ဆုံးတင်ပြပေးပါမယ
်ရဲစခန်းမှာလို့ရဲစခန်းကိုကိုဖမ်းပြီးတော့ဒီရလမားလေးလမ်းမေးရခါမှာတော့ဒီလိုပထမအဲ့ဒီသူကြီးကတော့ခုနှစ်ယောက်ဆိုတဲ့နာမည်နဲ့ဘိုင်နေနဲ့ထွက်လာတယ်နောက်နေ့ကျတော့အယောက်50ဆိုပြီးတော့
ဒါတော့ပြည်တွင်းသတင်းတောက်တူဖြစ်တဲ့မက်အီမွန်ကျော်ရဲ့ပြောကြားချက်ပါရှင်ဒီနောက်မှာတော့လူသေးဆုံးမှုတွေဖြစ်စေခဲ့တဲ့လျှက်စစ်ဓာတ်ကြိုးပြက်ကျမှုတွေကိုနောက်ထပ်မဖြစ်အောင်အစိုးရကဘယ်လိုကာကွယ်ပေးနိုင်မလဲဆိုတာကိုလည်းစူးစီးတင်ပြပေးပါဦးမယ်။ဒီနောက်မှာတော့ဖိလစ်ပိုင်ကိုပေးနေတဲ့အမေရိကန်စီးရဲအထောက်အပံ့တွေလျှော့ချလာနေတာကြောင့်ဒေတာရင်းမှာအကျိုးသက်ရောက်မှုတွေဘာတွေရှိလာမလဲဆိုတာတွေကိုလည်းဒီညနေပိုင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုငင်းချန်းတို့ကကြီးညာပေးကြမှာပ
ါ။ဂါဇာကနေအစ္စရေးလကိုပြန်တန်းလာတဲ့မောင်းသူမဲ့ drone လေယာဉ်တစ်စင်းကိုပစ်ချခဲ့တယ်လို့ Israel စစ်တပ်ကပြောကြလိုက်ပါတယ်။ဒီရင်ဟာဂါဇာကမ်းမြောင်နဲ့ Tel Aviv ကြားမှာရှိတဲ့ Ashdod ပေါ်မှာပြန်တန်းနေတော့ Israel တပ်တွေက Patriot ဒုံးကျည်နဲ့ပစ်ခတ်ခဲ့တာလို့ Israel စစ်တပ်ပြောခွင့်ရကပြောပါတယ်။ Palestine တွေရဲ့ rocket နဲ့ပစ်ခတ်မှုတွေရက်စဲသွားစေဖို့သတင်းတစ်ပတ်ကြာစစ်ဆင်ရေးလုပ်နေတဲ့ Israel တွေကဒါဇင်နဲ့ချီတဲ့ပစ်မှတ်တွေကိုညဘက်မှာစစ်လေယာဉ်တွေနဲ့ပစ်ခတ်နေချိန်မှာပဲတနင်္လာနေ့မှာ Hamas စစ်သွေးကြော်တွေကဂါဇာဘက်ကနေ rocket အတော်များများနဲ့ပြန်ပစ်ခတ်ခဲ့ကြတယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကတော့အခုလိုအကြမ်းဖက်မှုတွေအတွက်စိုးရိမ်ကြောင်းနဲ့ဒီပစ်ခတ်မှုတွေကိုနှစ်ဖက်စလုံးအမြန်ရပ်ဆိုင်ဖို့တောင်းဆိုလိုက်ပါတယ်။ Hamas တွေရဲ့ rocket နဲ့ပစ်ခတ်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာကျနေတယ်လို့ Israel ရဲ့လေကြောင်းတိုက်ခိုက်မှုတွေကလည်းပါလက်စတိုင်းအများပြားကိုတည်ဆုံးစေတယ်လို့တနင်္ဂနွေညဘက်မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစ္စရေးတွေထိုးစစ်ဆင်ခဲ့တဲ့ပြီးခဲ့တဲ့အင်္ဂါနေ့ကစပြီးအခုထိတည်ဆုံးရသူပေါင်းဟာ160ကျော်နေပြီဖြစ်ပြီးအများစုကအရက်သားတွေလို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်။
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ပေါ်ရေရှည်သဘောတူညီချက်ရဖို့တတ်မှတ်ချိန်ကုန်ဆုံးဖို့နီးကပ်လာတာနဲ့အမျှအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဆာရစ်နဲ့ဒီနေ့မှာတွေ့ဆုံပါတယ်။အော်စတြေးလျနိုင်ငံဗီယက်နာမြို့တော်မှာတွေ့ဆုံရတဲ့ရည်ရွယ်ချက်ကတော့ရှေ့ထပ်ပြီးဆွေးနွေးလို့ရမရသိလိုတဲ့အတွက်ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်။အရေးကြီးတဲ့ရွေးချယ်မှုဆုံးဖြတ်ချက်တွေကိုအီရန်အနေနဲ့ဘယ်လောက်လှုပ်ချင်တယ်လဲဆိုတာကိုဝန်ကြီးကယ်ရီအနေနဲ့နက်နက်နဲနဲဆွေးနွေးချင်ပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီး6နိုင်ငံတို့တနင်္ဂနွေနေ့ကတနေ့လုံးဆွေးနွေးပြီးသဘောတူညီချက်မရဘဲပြီးဆုံးခဲ့တာပါ။ဝန်ကြီးကယ်ရီကအဲ့ဒီဆွေးနွေးပွဲမတိုင်ခင်ကပဲသဘောတူညီချက်ရဖို့အတွက်ကွာခြားမှုကြီးကြီးမားမားရှိနေတယ်လို့ပြောခဲ့ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ကနှစ်ဖက်လုံးကိုယုံကြည်မှုထားပြီးဆွေးနွေးဖို့တောင်းဆိုထားပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေဟာငြိမ်းချမ်းရေးအတွက်ပဲဖြစ်ဖို့ပြီးပြည့်စုံတဲ့သဘောတူညီချက်ကိုရဖို့ကုလသမဂ္ဂလုံခြုံရေးအဖွဲ့ဝင်၅နိုင်ငံနဲ့အတူဂျာမနီကလည်းလက်နက်ချီပြီးကြာနေပြီဖြစ်တဲ့ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးနေတာပါအပြန်အလှန်အနေနဲ့လည်းအီရန်ကလည်းတိုင်းပြည်ရဲ့စီးပွားရေးကိုထိခိုက်နေတဲ့နိုင်ငံတကာအရေးယူတန်ခတ်ပိတ်ဆို့မှုကိုဖယ်ရှားဖို့တောင်းဆိုနေတာပ
ါနေဆက်ကြောဖြတ်ပြီးကြာလာတဲ့လက်နက်ကြီးကြီးစံတွေကြောင့်မနေ့ကရုရှားနိုင်ငံတွေကအရတားတူတေဆုံးခဲ့ရတဲ့ပတ်သက်ပြီးရုရှားကယူကရိန်းကိုအပြစ်တင်လိုက်ပါတယ်။ဒီပစ်ခတ်မှုကြောင့်တေဆုံးရသူဟာအန်ဒရီရှူလျာတေယက်ဖြစ်ပြီးသူ့ရဲ့မိခင်ဖြစ်သူလည်းဒဏ်ရာရရခဲ့ပါတယ်။ခြေစံတစ်ခုကျရခဲ့ပြီးပထမကြီးဟာအိမ်နောက်ဖက်မှာကျရောက်ခဲ့တာဖြစ်တယ်လို့မိခင်ဖြစ်သူကရုရှားသတင်းဌာနကိုပြောပါတယ်။အခုလိုရမ်းပစ်ပြီးလူတေဆုံးရတဲ့အထိဖြစ်စီတာဟာယူကရိန်းရဲ့ပြန်ပြီးပြန်လို့မရတဲ့အကျိုးဆက်ဖြစ်နေရုရှားဘက်ကပြောဆိုထိန်းချောက်ခဲ့ပေမဲ့ယူကရိန်းကတော့ဒါဟာရုရှားဘက်ကတုံ့ပြန်မှုတွေလှုံ့ဆော်အောင်လှုံ့ဆော်ရန်စသူတွေရဲ့လုပ်ရတာဖြစ်ပြီးယူကရိန်းဘက်က ဘာမှပါဝင်ပတ်သက်မှုမရှိဘူးလို့ပြောပါတယ်။မနေ့ကတော့ရုရှားလိုလာတဲ့တပုံတွေထိန်းချုပ်ထားတဲ့လူဟန့်စ်ကိုပြန်ပြေးရဖို့အတွက်ယူကရိန်းတပ်တွေကကြိုးစားပြီးတိုက်ခိုက်ခဲ့ကြပေမဲ့မအောင်မြင်ခဲ့ဘူးလို့ရုရှားနဲ့ယူကရိန်းသတင်းတွေမှာဖော်ပြထားပါတယ်။
လီဘီယာနိုင်ငံရဲ့မြို့တော်နာကပြည်သူစစ်တွေအချင်းချင်းအပြင်းထန်တိုက်ခိုက်မှုမှာလူ6ဦးသေဆုံးပြီး25ဦးဒဏ်ရာရသွားတဲ့အတွက်အစိုးရကတိုက်ခိုက်မှုတွေရပ်တန့်ဖို့တောင်းဆိုလိုက်ပါတယ်။ Tripoli နိုင်ငံတကာလေဆိပ်ကိုထိန်းချုပ်ဖို့ဒေသခံလက်နက်ခိုင်တွေတိုက်ခိုက်ကြတဲ့ပွဲမှာအစိုးရရဲ့အမိန့်သို့မဟုတ်တရားဝင်မှုဘာမှမရှိဘူးလို့ဝန်ကြီးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူအာမက်အာလာမင်းကသတင်းစာရှင်းလင်းပွဲမှာပြောပါရယ်မိုဟာမက်ဂဒါဖီကိုဖြုတ်ချခဲ့တဲ့2011ခုနှစ်ထဲကဒီလေဆိပ်ကိုထိန်းချုပ်ခဲ့တဲ့ဇင်တန်ပီသူစစ်တွေနဲ့လက်နက်ခိုင်ထားတဲ့အစ္စလာမစ်တွေအကြားတနင်္ဂနွေနေ့မနက်အစောပိုင်းကတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံကဒုက္ခသည်စခန်းတွေထဲမှာဆယ်စုနှစ်တွင်နဲ့ချီးပြီးနေလာကြတဲ့မြန်မာဒုက္ခသည်တသိန်းလောက်ကိုနေရရင်းကိုပြန်ပြီးပို့ဖို့စီစဉ်နေတယ်လို့ထိုင်းစစ်တပ်အစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်။လောလောဆယ်ချက်ချင်းပြန်ပြီးပို့နိုင်မယ့်အခြေအနေမှမရှိသေးဘဲဒုက္ခသည်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုပထမအဆင့်စစ်ဆေးတာတွေစပြီးလုပ်သွားမယ်လို့ထိုင်းစစ်တပ်ဒုတိယပြောခွင့်ရ Via Chong Sukhonta Party ပတ်က Riders သတင်းဌာနကိုပြောတာပါ။စီစဉ်မှုတွေအားလုံးပြီးမှဒုက္ခသည်တွေကိုအိမ်ပြန်ဖို့မှဖြစ်တယ်လို့သူတို့ချောချောမောမောအိမ်ပြန်နိုင်အောင်ထိုင်းနဲ့မြန်မာနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။ဒုက္ခသည်အရေးနဲ့လူခွင့်ရဲ့တက်ကြွလှုပ်ရှားသူတွေကတော့ဒုက္ခသည်တွေကိုအခုလိုနေရရင်ပြန်ဖို့မယ့်အစီအစဉ်ကိုထိုင်းစစ်တပ်ကအလင်းနဲ့ထားလှုပ်ဆောင်နေပုံရပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြန်တမ်းမှုမရှိဘူးလို့ဝေဖန်ပါတယ်။တင်းမာမှုတွေရှိနေသေးတဲ့အချိန်မှာဒုက္ခသည်တွေကိုပြန်ပြီးပို့မယ်လို့စီစဉ်တဲ့အတွက်မငြိမ်မသက်တည်းဖြစ်လာနိုင်မှာကိုလည်းဆိုရင်နေကြတာပါပြီးခဲ့တဲ့သတင်းပတ်တောက်ကြံနေ့ကပဲထိုင်းစစ်တပ်အစိုးရအကြီးအကဲဗိုလ်ချုပ်ကြီးပရချုချန်ဝန်ချာကမြန်မာဒုက္ခသည်တွေအိမ်ပြန်ရေးကိစ္စကိုမြန်မာစီဝူးစီချုပ်ထိုင်းနိုင်ငံကိုလာရောက်ခဲ့ခြင်းအတွင်းမှာနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့နိုင်ငံကိုပြတ်ဆင်ပြောကြတဲ့မင်းကွန်းနဲ့မှာထည့်သွင်းပြောကြားခဲ့ပါတယ
်ကမ္ဘောဒီးယားနိုင်ငံဖနွိုင်းမိမြို့တော်အပြင်ဘက်နာမှာပြန်တန်းနေတဲ့ရဟတ်ရင်ပြတ်ကျတဲ့အတွက်လိုက်ပါလာတဲ့ကမ္ဘောဒီးယားစစ်သား5ဦးသေဆုံးခဲ့ပါတယ်လေတက်ကဗိုလ်ချုပ်တဦးနဲ့ဗိုလ်မှူးချုပ်တဦးအပါအဝင်လေယာဉ်မှူးနှစ်ဦးသေဆုံးခဲ့တယ်လို့ AP သတင်းမှာဖော်ပြပါဗျ။စီအေးလေးကျင်ကန်လုံနေတော့မှာပြတ်ကျခဲ့တာပါ။ဒီလိုပြတ်ကျတဲ့အတွက်လူတဦးအပြင်းထန်ဒဏ်ရာရခဲ့တယ်လို့ကမ္ဘောဒီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါဗျ။ဘာကြောင့်ပြတ်ကျရတယ်လဲဆိုတာကတော့စုံစမ်းစစ်ဆေးဆဲပါ
။မြောက်ကိုရီးယားနိုင်ငံဟာအရှိပင်လယ်ပြင်တဲကိုဒီကနေ့အစောပိုင်းလက်နက်ကြီးကြီးအတော်များများနဲ့ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကမြောက်ကိုရီးယားဟာဂန်ဝန်ပြည်နယ်ကမ်ပန်းတောင်ရဲ့ကံယူရန်ကနေမြောက်ပိုင်းနယ်နိမိတ်စီးအနီးကရေပြင်တဲကိုဒုံးကြီးအတော်များများအပါအဝင်လက်နက်ကြီးကြီး100လောက်ဒီကနေ့နေ့လယ်ပိုင်းမှာပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားဘက်ကရန်စက်မှုမှန်သမျှကိုရင်ဆိုင်မှုအတွက်တောင်ကိုရီးယားစစ်တပ်ဟာအဆင့်အသင့်ရှိနေပြီးတကယ်လို့မြောက်ကိုရီးယားဘက်ကအဲ့ဒီမြောက်ပိုင်းနယ်နိမိတ်စီးရဲ့တောင်ပိုင်းရေပြင်တဲကိုပစ်ခတ်လာမယ်ဆိုရင်တော့တောင်ကိုရီးယားဘက်ကနေတုံ့ပြန်အရေးယူမှုတွေလောက်ရလိမ့်မယ်လို့လည်းပြောပါတယ်။ဒီမတိုင်ခင်ရက်မှာတော့မြောက်ကိုရီးယားကအရှိပဲရေပြင်တဲကိုပင်ထင်းဒုံးကျည်နှစ်ဆင်းကိုပြစ်လုခဲ့တဲ့အတွက်လဲဂျပန်ဘက်ကမြောက်ကိုရီးယားကိုကန့်ကွက်ခဲ့တာပါမြောက်ကိုရီးယားဘက်ကအခုလိုဒုံးကျည်ပြစ်ခတ်မှုတွေဟာမြောက်ကိုရီးယားအနေနဲ့ဒုံးလက်နဲ့နှီးပညာအသုံးပြုမှုစမ်းသပ်မှုတွေကိုတားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအာခံပြီးလှုံ့ဆော်နေတာလည်းဖြစ်ပါတယ်
မနေ့ကကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲမှာဂျာမနီကအာဂျင်တီးနားကိုတကိုးကိုးမရှိနဲ့အချိန်ပိုကစားပြီးအနိုင်ရရှိသွားပါတယ်။အချိန်ပို113မိနစ်မှာဒုတိယပိုင်းကျမှလူစားဝင်လာတဲ့ဂျာမန်အရှေ့တန်းလူဂက်စ်ကရင်ပတ်နဲ့ထိမ့်ပြီးကန်သွင်းသွားတဲ့အတွက်ဂျာမနီကအနိုင်ရသွားတာပါ။ဂျာမနီပြိသက်တွေပျော်ရွှင်ပြီးအောင်ပွဲခံနေပေမဲ့အာဂျင်တီးနားနိုင်ငံမြို့တော်ဘွဲနိုဆိုင်းရက်စ်မှာတော့ဘောလုံးပွဲရှုံးတဲ့အတွက်ပြဿနာရှာသူတချို့နဲ့ရဲတပ်ဖွဲ့တို့ကြားထိခိုက်မှုတွေဖြစ်ခဲ့ပါတယ်။အစပိုင်းမှာတော့အေးအေးချမ်းချမ်းစူးစီးစတင်ခဲ့ကြတဲ့ဒီစုဝေးမှုဟာနောက်ပိုင်းမှာလူငယ်တွေနဲ့ရဲတွေကြားတိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။ကြောက်ခဲတွေနဲ့ပြစ်ခဲ့တဲ့လူအုပ်ကိုလည်းရဲတပ်ဖွဲ့ကမျက်ရည်ရိုဘုံတွေတုံးပြီးဖြုတ်ခွဲခဲ့ပါတယ်။အဲ့ဒီလိုတိုက်ခိုက်မှုကြောင့်ရဲအရာရှိ15ဦးဒဏ်ရာရပြီးလူအယောက်50ကျော်ကိုလည်းဖမ်းဆီးထားပါတယ်။
နိုင်ငံတကာအာဂါတာစခန်းမှာရှိနေတဲ့အာဂါတာရင်မှုတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုတင်ဆောင်ထားတဲ့မောင်းသူမဲ့ကုန်တင်အာဂါတာရင်ကိုပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်တဲ့ Orbital Science Corporation ကနေလွှတ်တင်ခဲ့ပါတယ်။ Washington DC မြို့တော်ရဲ့တောင်ဘက် Virginia မှာရှိတဲ့ NASA ရဲ့ Wallops John အာဂါတာစခန်းဟာလွန်ပြန်ရင်လွှတ်တင်တဲ့စခန်းတစ်ခုဖြစ်ပြီးဒီစခန်းကနေ Andares Rocket ပေါ်မှာတင်ပြီးကုန်တင်ရင် Cygnus ကိုနိုင်ငံတကာအာဂါတာစခန်းစီကိုဒုတိယအကြိမ်ဖြစ်နဲ့လွှတ်တင်လိုက်တာဖြစ်ပါတယ်။အလေးချိန်အဖြစ်ကီလိုဂရမ် 1600 လောက်ရှိတဲ့စက်ပစ္စည်းကရိယာတွေစမ်းနှံရိက္ခာတွေကိုတင်ဆောင်ထားတဲ့ Cygnus ရင်ဟာအာဂါတာစခန်းကိုဗုဒ္ဓဘူးနေမှာရောက်ရှိမှာဖြစ်ပါတယ်။ Orbital Science Corporation အပြင် SpaceX Company ကလည်း NASA နဲ့ contract စာချုပ်ချုပ်ဆိုပြီးနိုင်ငံတကာအာဂါတာစခန်းကိုပစ္စည်းတွေအကြိမ်များစွာတင်ပို့ပေးဖို့အတွက်သဘောတူညီရထားပါတယ်။အာဂါတာလွန်ပြန်ရင်လွှတ်တင်တဲ့အစီအစဉ်ကိုနှစ်ပေါင်း30လောက်လှုပ်ဆောင်လာတဲ့ NASA က2012ခုနှစ်ကစတင်ရပ်ဆိုင်းလိုက်တာဖြစ်ပြီးပုဂ္ဂလိကကုမ္ပဏီတွေကိုအာဂါတာတဲကိုဆက်လုပ်ဖို့အတွက်ငှားရမ်းခဲ့တာဖြစ်ပါတယ်။ American အာဂါတာယင်မှုတွေနိုင်ငံတကာအာဂါတာစခန်းကိုတွားရောက်ဖို့အတွက်တော့ Russia ရဲ့ Soyuz လွန်ပြန်ယာဉ်ကိုတုံးနေပြီးတစ်ခေါက်အတွက်ဒေါ်လာတန်ပေါင်း80ကျော်ပေးအပ်နေရတာဖြစ်ပါတယ်။
ထိပ်တန်းရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုငင်းချမ်းတို့ကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထားရိုက်နားဆင်နိုင်ကြပါလိမ့်ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မကြမ်းသေးခင်တုန်းကပဲနှစ်ရှည်ထောင်နှံတွေချမှတ်ခံခဲ့ရတဲ့မီဒီယာသမားတွေအတွေ့ဆန္ဒပြခဲ့ကြတာကြောင့်နောက်ဆက်တွဲအရေးယူခံရမယ့်အဖြစ်နဲ့ကြုံနေရတဲ့သတင်းသမားတွေကတော့ဥပဒေနဲ့အညီရင်ဆိုင်ဖို့ဆုံးဖြတ်ထားကြပါတယ်။မြန်မာစာနယ်ဇင်းလောကကတာဝန်ရှိသူတွေကတော့သတင်းသမားတွေထောင်နှံပြစ်ဒဏ်ကြခံနေရတာတွေအပြစ်ပေးအရေးယူခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာတွေကိုဖြည့်ရှင်းနိုင်မယ့်နည်းလမ်းတွေရှာဖွေနေကြတာပါ။ပြည်ဆောင်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုံမွန်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ပြည်ရင်းတုံ Unity Channel ကသတင်းသမား9ယောက်ကိုအလုတ်ကျန်းတဲ့ထောင်နဲ့ဆက်နှစ်အပြစ်ပေးလိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့တောက်ကြနေ့ကရန်ကုန်မြို့မှာသမရဦးသိန်းစိန်ကိုအတန်တိတ်ကန့်ကွက်ဆန္ဒပြခဲ့ကြတဲ့သတင်းသမားတချို့အေးအေးယူခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာပါ။ဆန္ဒပြသူတွေကတချို့ကိုခွင့်ပြုချက်မယူဘဲနဲ့ဆန္ဒပြမှုပုံမှန်18နဲ့အရေးယူဖို့အာဏာပိုင်တွေဘက်ကပြင်ဆင်နေတယ်လို့ဆိုပေမဲ့အခုအချိန်ထိတရားဝင်အကြောင်းကြားတာမျိုးတော့မရှိသေးဘူးလို့လည်းဆန္ဒပြပွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့သတင်းတောင်မတ်အီမွန်ကျော်ကပြောပါဗျ။အမှုထွင
်လာတယ်ဆိုတာပဲသိရတယ်လို့ဘာမှလည်းပြောတာဘာမှမရှိဘူးမှ။သူတို့ဘက်ကလည်းဘာမှလည်းမပြောဘူးမှ။ Yes gun မှာလို့ Yes gun ကိုကိုပြန်ပြီးတော့ဒီရလမားတွေလမ်းမေးတဲ့ခါမှာလို့ဒီလိုမျိုးပထမအဲ့ဒီဖြစ်ဖြစ်ချင်းကတော့ခုနှစ်ယောက်ဆိုတဲ့နေလေဘိုင်းလေးနဲ့ထွက်လာလေနောက်နေ့ကျတော့ရောက်90ဆိုပြီးတော့အဲ့လိုမျိုးဖြစ်တယ်ပေါ့နော်တေချာတော့ဘာမှလို့နေလေဘိုင်းဘာမှတူဖို့မလုပ်တာဘာမှမရှိသေးဘူးမ
ဆန္ဒပြသူတွေကိုအရေးယူဖို့တရားဝင်အသိပေးအကြောင်းကြားလာမယ်ဆိုရင်တော့ဥပဒေအရရင်ဆိုင်ဖို့ဆန္ဒပြသူတွေတညီတညွတ်ထဲဆုံးဖြတ်ထားတယ်လို့လည်းမြန်မာဂျာနယ်လစ်ကွန်ရဲ့အတွင်ရေးမှူးဦးမြင့်ကျော်ကပြောပါတယ
်ဒီဘက်ကသူတို့ဒီအကြောင်းကြားလာတဲ့အခါမှာဟုတ်ခုနှစ်ယောက်ပဲမဟုတ်ရှစ်ယောက်ပဲမဟုတ်အားလုံးအဲ့ဒီနေရာပါတယ်လို့အားလုံးကသွားမယ်သွားပြီးတော့ရင်ဆိုင်မယ်ပေါ့ဒီကိစ္စကိုကျွန်တော်တို့ကတရားဥပဒေနဲ့ရင်ဆိုင်မယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုလုပ်ခဲ့တဲ့ဟာလေဟိုသူတို့ဟိုသူတို့ပြောတဲ့ဥမာဥပဒေအထက်ကရှိတဲ့သဘောလည်းမဟုတ်ဘူးသူတို့ကဥပဒေနဲ့ရင်ဆိုင်မယ်သူတို့ပဲကျွန်တော်တို့လုပ်တဲ့ဟာလေဘာကြောင့်လုပ်တယ်ဆိုတဲ့ဟာလေကျွန်တော်တို့ဘက်ကလည်းဟို justification ပေါ့ကျွန်တော်ပဲလေမှန်ကန်ကြောင်းဆိုတဲ့ဟာမျိုးလေပြောမယ်နောက်တစ်ခုကတော့အဲ့လိုမျိုးဟိုယုံကြည်နေပဲဖြစ်စေဟိုနေနေပဲဖြစ်စေတွားတဲ့ခါမှာလဲကျွန်တော်တို့ကကျန်တဲ့မီဒီယာသမားတွေလည်းဝိုင်းပြီးတော့အင်အားနဲ့ဝိုင်းပြီးမဟုတ်လေသူစီနဲ့ညီညွတ်နဲ့ဝိုင်းပြီးအားပေးကြမယ်တွားကြမယ်ပေါ့နော်အဲ့လိုမျိုးလုပ်ကြဖို့တော့
မြန်မာနိုင်ငံသတင်းစာဆရာများအသင်းဥက္ကဋ္ဌဦးကိုကိုဆက်မှုကတော့တင်းမာမှုတွေကိုကြောင်းဝင်ဆင်ဆက်ပေးဖို့ရည်ရွယ်ထားတယ်လို့ပြောဆိုခဲ့တာပါတချိန်တည်းမှာပဲပြဿနာတွေကိုရှောင်ရှားနိုင်မှုအာဏာပိုင်တွေအနေနဲ့လည်းသတင်းမီဒီယာတွေကိုပုံမှန်တွေ့ဆုံရှင်းလင်းတာမျိုးတွေလိုအခြေအနေမျိုးဖန်တီးပေးဖို့လိုမယ်လို့ပြောပါတယ
်အင်းအင်းနဲ့လိုအပ်လာရင်လည်းဟိုဆရာတို့လုံနိုင်တဲ့လောက်ကတကယ်ဖြစ်နေတဲ့ပြဿနာအသင်းဖွဲ့တွေအနေနဲ့ဟာဥပမာလေးပြောမယ်ဆိုလုံနိုင်တဲ့လောက်ကဟာ sustainability ထုတ်မယ်တောင်းပန်မယ်မိတ္တရက်ခမယ်ကြာကြောင်းဝင်ဖြည့်ရှင်းပြပေးဆိုတဲ့ဒီလိုမျိုးပြောနိုင်တဲ့လက်တွေ့ကြတကယ်ဆောင်ရွက်တိကျောက်တာဆောင်ရွက်ပေးနိုင်မှုကတော့တကယ်တမ်းပြောကြပြန်ဆိုဆရာတို့မှာအားနည်းမှုတွေရှိတယ်နော်ဘာကြောင့်လဲဆိုတော့တအားဟိုဒီအတင်းနေပုံကပြောကြချက်ကိုတကယ်နားထောင်ရင်တော့တမျိုးပေါ့နားမထောင်ရင်တော့ဆရာတို့ပြောတာအလကားပဲဖြစ်မှာပေါ့သို့တော့ kubaga lubis ya cik dalam lubis apa pernah cakap okay lu alam ini soino ada ni 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 kita saya anak bayi ni ni cara mah wano biji dah ni lepas pipi bo cakap jauh itu saja ni beri ni ta sampai pulu alam ni cuma ni sampai pulu tinggi wala ni 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 umum press briefing ya lo bapak lu dismissing mo no di terus cuba ni usah ini mo process bo no kamu le ayuh hari tu gua lagi macam ni apa siap dah ber benar macam suci le demokratik kan pisang suci le kalau suruh jenaka kalau Alu dia lu cina bi, bapa bapa guna upin dia mula ada petunjuk nari guano. Ini dia asal ni kita ribali. Lepas ni ni apa ni ni?
Dari media apa mah pinai muda kupin ni media demari kan kuasa nabiare tip kiare. Unity jangan kasan zin demari apa mah ni si tahunan ni cuma kiri apa mahro. Ajo zau si ni dia juga we mubin si ni jabare. Nengen allu wajah ubri gu cepau deh lu sumpi kiri. Magui dah baku gudia yang ye si injam itu jalan ni. Juga pinai muda dema pide lu le si ni ujau linga biasa kebare. Magui dah ni mah si dek agui bisi sayung ni padalu. Unity jangan madri ni popya kayaga alau jangan tahun esen esi api begal epo maro, pilih media damari damaga, nengen gaga lukuy epo esi dia api enten wiban puri le trapola kebarisim.
Terasa macamnya? Macam ni inga media damari cugu, nengen lewece kaguere ubri ne nishe tahunan ni cemalai dah. Tiap ni ada lelu usaha jawablah. Nengen orang yang ego tiap hari le suraha, belu luya miori pinan le surago. Ingan ini ada yang lain si sema suni maafi pare. Paman suni lora dure, jenaruh tangguh jodin satu nanya pare. Jenaruh yang phone nama ka, ti netonya ne tungsin ne nganga ngali pi pare. Kurang paman suni nai dure ini nle. Suni lora cawu yarego, email ne pi se, atau phone ne pi se. Jenaruh ya email leisa. Bamis@voanews.com go chotin yita pepo nai ja bare pawin swin ni ja bo a long go phit kwa bare khnya
mne phyan in ga ni nya 9 na yi dai yai le lai si sin ma swin ni cha ma phit bare shin pawin swin ni ja me so yin no voe ye telephone number ga 1-23-38-999 le phit bare jamaru ye email leisa ga ro bamis@voanews.com phit bare shin ဒီ email လိပ်စာကိုပဲဖြစ်ဖြစ်ဖုန်းကိုပဲဆက်သွယ်ပြီးတော့ပဲဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အကြောင်းအရာဒါမှမဟုတ်လဲပြန်ပြီးတော့ဆက်သွယ်ရမယ့် telephone number တို့ကိုပြပို့ထားလို့ရပါတယ်ကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်ရှင်ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့မနေ့ပြန်ည9:00နာရီမတိုင်ခင်မှာအချိန်မီဆက်သွယ်ကြပါလို့ပြောပြပါစီရှင်အခုကတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါပါမကြာသေးခင်ရက်တွေအတွင်းရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာဓာတ်ကြိုးပြုတ်ကြရာကဓာတ်လိုက်ပြီးသေဆုံးသွားသူ3ဦးတို့ရဲ့မိသားစုတွေကိုအနာပိုင်တွေကငွေကျပ်23သိန်းစီထောက်ပံ့ခဲ့တဲ့အကြောင်းမိသားစုဝင်တွေကပြောပါရယ်အသက်ဆုံးရှုံးရတဲ့အထိမကြာခဏကြုံနေရတဲ့မတော်တဆမှုတွေမှာနစ်နာသူတွေအတွက်ထိုက်တဲ့အကာအကွယ်တွေမရနိုင်ပဲဖြစ်နေတဲ့အတွက်ဥပဒေအဖြစ်ပြရန်ပေးဖို့ကိုလည်းလွှတ်တော်ကိုယ်စားလှယ်တချို့ကစူးစမ်းနေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောင်မတ်အေးအေးမှာကသတင်းပေးပို့ထားပါရယ်ရှင်
ခလိုင်းသားရဈေးအတွင်းမှာဓာတ်ကြိုးပြတ်ကျရာကနေတည်ဆုံးသွားသူ3ဦးကိုတော့ဒီရက်ပိုင်းအတွင်းမှာပဲခရက်စစ်ဝန်ကြီးဌာနကတာဝန်ရှိသူတွေကကြက်ငွေ23သိန်းစီပေးရခဲ့တာပါဒါပေမဲ့လည်းဒါဟာနစ်နာကြီးဖြစ်ပေးရတာမဟုတ်ပဲထောက်ပံ့တာသာဖြစ်တယ်ဆိုပြီးအာဏာပိုင်တွေကပြောဆိုခဲ့ကြောင်းမိသားစုဝင်တဦးကပြောပြပါဗျည
ိုတယ်အချုပ်ရင်းမူဟာတည်သိနောက်တစ်ခါခွာ EPC ရွာခရံရလေနေပြည်တော်ဒုဝန်ကြီးက10သိန်းနောက် EPC က3သိန်းအတော်ရောလုံးအဲ့ဒီအကုန်လုံးပြီးပါတယ်ခင်ဗျာတန်းလို့ညီတူပြီးတယ်နောက်သူတို့ဘက်ကလည်းနောက်ခလေးနဲ့ပတ်သက်ပြီးလုံမဲခွန်လန်းလေးနဲ့ပြီးမဲ့ဆွေးချောင်းနဲ့ပြောတယ်ဒီဥစ္စာကိုလည်းရှင်းချောင်းလက်မှတ်ထိုးတာလည်းမဟုတ်ပါဘူးသူတို့ဘက်ကပံ့ပိုးမှုတွေနဲ့ကျွန်တော်တို့ပြီးပါတယ်လို့ပြောပါတယ
်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံအနှံ့မှာဓာတ်လိုက်မှုကြောင့်တေဆုံးသူစုစုပေါင်း30ကျော်ရှိနေပြီဖြစ်တယ်လို့လည်းပြည်တွင်းထုတ် Weekly 11ကဖော်ပြခဲ့တာပါမတော်တဆမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုနိုင်ဖို့အတွက်ခရက်စစ်ဝန်ကြီးဌာနကတာဝန်ရှိသူတွေကိုအကြံဉာဏ်ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ရန်ကုန်မြို့မှာဓာတ်လိုက်ပြီးတေဆုံးသွားသူတဦးဖြစ်တဲ့ဒေါ်တင်တင်ဝင်းရဲ့ခင်မွန်းတယ်ကတော့ဇနီးတဲ့တေဆုံးမှုဟာကြီးမားတဲ့ဆုံးရှုံးမှုလို့ပြောပြပါဗျ။တ
ိန်လုံးမှာတော့သူကမင်းပေါ့ဗျာ။ဒေါ်တင်ဝင်းဆုံးမလာတော့ကျွန်တော်မှအခုလက်ရှိသူ့ကိုနဲ့ကျွန်တော်နဲ့ကဦးစီးအိမ်တော်ဦးစီးတွေပေါ့။အိမ်တော်ဦးစီးတွေနဲ့မှနှစ်ခေါင်းနှကောင်းစဉ်းစားပြီးလုပ်နေတဲ့အချိန်မှာအခုကသကောင်းမရှိတော့ကျွန်တော်ကထပြီးတော့ဒါကခေါင်းတကောင်းနဲ့စဉ်းစားချို့ကြံပြီးလောမယ်လောက်ကြတော့ကျွန်တော်မှခေါင်းနဲ့ရှုပ်သွားတာပါဗျာ။ရက်ကြီးသားသမီးက၄ယောက်။နောက်သူ့ရဲ့အဖေဦးကြီးနဲ့အမေဦးကြီး၂ယောက်။
ချောက်ရပါနောက်တမီမာလေးရတရားဆိုခုနှစ်ယောက်အားမမလို့မိသားစုမိသားစုဆိုရောက်ခဲ့ကြတော့တော့ရှိရတယ်။နေရနေတက်ပြီလာလောက်စားတာပါ။ပျံလုံးဒီဘာလုံးပျံလုံးဒီလိုက်လို့ရတာပါ။မကြသေးခင်ကရန်ကုန်မြို့မှာမတော်တဆဖြစ်ပြီးတဲ့နောက်မှာတော့ရန်ကုန်တိုင်းလျှက်စစ်ဝန်ကြီးဌာနကလျှက်စစ်ဓာတ်အားလိုင်းတွေကြန့်ခိုက်ရေးအတွက်ဆောင်ရွက်နေတဲ့အကြောင်း ညညာကျထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းအများပြည်သူအတွက်အသက်အန္တရာယ်ကျရောက်တဲ့အထိမတော်တဆဖြစ်မှုတွေကြုံတွေ့နေရတာကိုလည်းဥပဒေအရအကာအကွယ်ပေးနိုင်ဖို့အတွက်လွှတ်တော်မှာတင်ပြမယ်ဆိုပြီးအမျိုးသားဒီမိုကရေစီပါတီတဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ရှင့်နေဦးသိန်းညွန့်ကတော့ပြောပြပါဗျာကျွန်တော်တို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်
တို့လူသားတွေပါတီပြည်ကရှိနေတာပါ။အဲ့ခိကိုင်းနေတဲ့လူတွေကိုဟိုတယောက်တယောက်ကိုဒီကျန်တဲ့30လုံးနဲ့ပြီးရပါမယ်။နောက်နောက်တစ်ခုကလည်းကျွန်တော်တို့တိုင်းပြည်မှာဆရာမနစ်နာမှုကူးတွေကိုတုံးရမှာ။နောက်လူတွေရဲ့ခိကိုင်းနေတာမှုခုလိုဆုံဆုံနေတာမှုနဲ့ပတ်သက်ရင်ဆရာမနစ်နာမှုတော့ပို့ခေါ်တာပေါ့။အဲ့ဒီလူတွေကအစိုးရကလည်းတရားဆွဲလို့ရတယ်ဒီနှစ်လာကြီးတောင်းလို့ရတယ်။အဲ့တော့ပေးတဲ့ယောကြီးကမလုံလောက်ဘူးဆိုရင်တရားမနစ်နာမှုဥပဒေနဲ့တရားဆွဲပြီးတော့နော်မိမိရဲ့စွန့်စွန့်နေတာမှုကုစားဖို့တော့လိုအပ်တာ။အဲ့လောစစ်စေကတော့အဲ့ဒီနစ်နာတဲ့လူတွေကကျွန်တော်တို့လွတ်တော်ကိုယ်စားလေးပေါ့။ဥပမာကျွန်တော်ဒီစာရေးပြီးပို့လာမယ်ဆိုရင်နံပါတ်၁ကုစားအောင်မူတည်ပြီးတော့ကျွန်တော်ဆက်ဆိုင်ရာနောက်ဝန်ကြီးဌာနဒီကိုသူနစ်နာမှုအတွက်
မြန်မာနိုင်ငံမှာဆယ်စုနှစ်တည်းနဲ့ချီပြီးလျှက်စစ်တပ်အားမလုံလောက်မှုတွေမွန်းမံပြင်ဆင်မှုတွေအားနည်းနေရကနေမတော်တဆမှုတွေလည်းကြုံတွေ့နေရတာပါမြန်မာနိုင်ငံစီးပွားရေးအတွက်လည်းအထူးကကြတဲ့ကဏ္ဍတစ်ခုအဖြစ်လျှက်စစ်တပ်အားဖြန့်ဖြူးရေးတွေမှာခင့်မိလာအောင်အကူအညီပေးနိုင်ဖို့အတွက်ကိုတော့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီတွေကလည်းကတိပြုထားကြပါတယ်ရှင်
ထိုင်းချီဆိုင် VOA သတင်းတောင်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာပါရှင်ဒီညနေခင်းအတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုကတော့ဒေတာတွင်သတင်းဆောင်မတပုတ်ကိုတင်ပြပေးရှင်ပါတယ်အမေရိကန်စစ်တပ်ကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဆယ်စုနှစ်တစုကျော်ကြာအကြမ်းဖက်ဝါဒတိုက်ဖျက်ရေးအတွက်အလှည့်ကျပုံမှန်ပံ့ပိုးဆောင်ရွက်ပေးနေတဲ့အစီအစဉ်ပမာဏကိုလျှော့ချနေပါပြီအခုလိုပြုလုပ်တဲ့အတွက်လုံခြုံရေးအရာချင်းချောက်ခံရမှုတွေရှိနေစေအဲ့ဒီဒေတာတွင်မှာဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးဆိုင်မွန်အော်ရင်တိန်မနီလာကနေပေးပို့ထားတဲ့သတင်းဆောင်မကိုဥဆံမိုးဝေကပြောပြပေးပါမယ်ရှင်
။ဖိလစ်ပိုင်လက်နက်ကင်တပ်ဖွဲ့တွေနဲ့ပူးတွဲပြီးနိုင်ငံအတွင်းနေဆက်ဖြတ်ကျော်လှုပ်ရှားနေကြတဲ့အကြမ်းဖက်အဖွဲ့အစည်းတွေရဲ့စွမ်းဆောင်နိုင်စွမ်းကိုထိတိယအောင်အောင်မြင်မြင်ရော့ကျသွားအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်။ KC Staley ဟာဖိလစ်ပိုင်နဲ့ပူးတွဲစစ်ဆင်ရေးအထူးတပ်ဖွဲ့ဆိုင်ရာအမေရိကန်ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။သူကအကြမ်းဖက်အုပ်စုတွေကအခုခါမှာရာဇဝတ်မှုကျူးလွန်နှံ့ယုံအဆင့်လောက်ပဲရှိတော့တယ်လို့ပြောပါတယ
် The time has come to reevaluate our position here and how best we can continue to support the
အခုချိန်ဟာဒီမှာရှိတဲ့ကျွန်တော်တို့ရဲ့အနေအထားနဲ့ဖိလစ်ပိုင်လုံခြုံရေးတပ်ဖွဲ့တွေကိုအကောင်းဆုံးဘယ်လိုနည်းနဲ့အထောက်ပံ့ပေးနိုင်မလဲဆိုတာကိုပြန်ပြီးတော့သုံးသပ်ရမယ်အချိန်ရောက်ပါပြီဖိလစ်ပိုင်ရဲ့ပူးတွဲစီရေးအထူးတပ်ဖွဲ့ရှိနေသေးတဲ့အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့ကစစ်ဗျူဟာချမှတ်သူတွေဟာအမေရိကန်တပ်ဖွဲ့တွေရှိနေတဲ့အနေအထားကိုချိန်ဆပြုပြင်ဖို့နီလန်းရှာနေကြပါတယ်။စတီလီကအခုချိန်မှာမြေပြင်ပေါ်မှာတိုက်ခိုက်ရေးစွမ်းဆောင်မှုတွေအပေါ်အကူအညီပေးနေရကနေဗျူဟာကြကြစီစဉ်ဆောင်ရွက်နိုင်မှုကိုပြောင်းပြီးတော့အာရုံစိုက်နေပြီဖြစ်တယ်လို့ပြောပါတယ်။နီးဗျူဟာဆွဲတဲ့လုပ်ငန်းကိုအဆင့်မြင့်ရာရှိကြီးတွေပါဝင်တဲ့အုပ်စုငယ်တစုနဲ့အကောင့်ထဲပေါ်လိမ့်မယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာစက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားခဲ့ပြီးတစ်နှစ်ကြာမှာအယ်ခိုက်ဒါအဖွဲ့နဲ့ဆက်နွယ်နေတဲ့အကြမ်းဖက်အုပ်စုအခြေစိုက်ရာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမင်ဒနာကျွန်းစုရှိရာကိုအမေရိကန်တပ်ဖွဲ့တွေအလှည့်ကျဆေလွတ်နေပါတယ်။ဘူဆာယက်အုပ်စုဟာဘုံဖောက်ခွဲမှုတွေကြဲကြဲပြန့်ပြန့်ပြုလုပ်ပြီးနာမည်ဆိုးနဲ့ကြော်ကြားတဲ့အကြမ်းဖက်အုပ်စုဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်တာကာလအတွင်းအမေရိကန်တပ်ဖွဲ့တွေရဲ့ပံ့ပိုးမှုနဲ့ပြင်းပြင်းထန်ထန်ထိုးစစ်တွေပြုလုပ်ခဲ့ရမှာယာကနန်းလောက်သာကြံတော့တဲ့အထိရော့ကျသွားခဲ့ပါတယ်။ကမ္ဘာအနှံ့မှာရှိတဲ့အကြမ်းဖက်သမားတွေရဲ့ဘန်ဒာငွေကြေးပိတ်ဆို့မှုတွေပြုလုပ်ခဲ့တာကြောင့်လည်းအဲ့ဒီအဖွဲ့မှာအသုံးပြုစရာငွေကြေးတွေခန်းချောက်သွားခဲ့ရတာပါအဘူဆာယက်အုပ်စုအနေနဲ့အတွေးခေါ်ဝါဒပိုင်းဆိုင်ရာကိုဆွန့်လွတ်ပြီးအခုခါမှာပြန်ပြီးဆိုးရဲငွေညစ်တာခေါင်းဖြတ်တတ်တာဘုံခွဲတာစတာတွေတော့တာလုပ်နိုင်ပါတော့တယ်ဖိလစ်ပိုင်အခြေစိုက်ပစိဖိတ်မဟာဗျူဟာရဲ့လစ်လာရေးအကဲဖြတ်အဖွဲ့ Country Director Mac William ကတော့ဖိလစ်ပိုင်နိုင်ငံမှာထားရှိတဲ့ American အကြမ်းဖက်ဝါဒတိုက်ဖျက်ရေးအစီအစဉ်ကိုလျှော့ချလိုက်ချိန်မှာ
အိန္ဒိယနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားတို့မှာအကြမ်းဖက်ချိမ်းခြောက်မှုတွေကရှိနေသေးပဲလို့ထောက်ပြပါဗျ။ဝါရှင်တန်ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဗဟိုဌာနကကားလ်ဘက်ဂါကလည်းအစိုးရအနေနဲ့ကြီးမားဆုံးမွတ်စလင်သဘုံအုပ်စုကြားမှာအရေးပါတဲ့တိုးတက်မှုအဖြစ်တောင်ပိုင်းဒေသအတွင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ပေးတဲ့ညဉ့်ညံ့ရေးသဘောတူညီမှုအစ်တစ်ခုရခဲ့ပါတယ်။ဒါပေမဲ့ဒေသတွင်းမှာချိမ်းခြောက်မှုတွေကတော့ဆက်ရှိနေသေးတယ်လို့ဆိုပါတယ်။ဖိလစ်ပိုင်လက်နက်ကိုင်တပ်ဖွဲ့များရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ကြီးဒူမင်ဂိုတူတန်ကအမေရိကန်ရဲ့အကြမ်းဖက်ဝါဒတပ်ဖြည့်ရေးအစီအစဉ်အပြောင်းလဲရှိတယ်ဆိုပေမဲ့ဒါဟာတောင်ပိုင်းမှာပြုလုပ်နေတဲ့ဖိလစ်ပိုင်စစ်တပ်ရဲ့စစ်စင်ရေးတွေကိုမထိခိုက်ပါဘူးလို့သူကပြောပါတယ်
။ They have been undertaking also training of trainers.So the transfer of knowledge and
expertise. The Philippine Air Force is seeing a two-tier approach to leading the non-payment to the hard through to a push up to the CRPT and the Danija Bar. Again, it will don't think answer a tweak or use of one side of the go Yashi Nija Lu, not a lay, Salayani Jamaba.
A Kulu to Nkupia Moon now by Ma, Philippine Hat to Yep, by Samu Nanamego, Kawayene, Piba, Change our Moody, Bobby, Ion, Side Lali Melu, Mr. Begaga Piovare.ခင်မီစစ်တပ်ဖြည့်ရေးကိုအထူးအလေးထားပြီးတော့လှုပ်ဆောင်လိမ့်မယ်လို့လည်းဆိုပါတယ်။အမေရိကန်ရဲ့အထူးပူးတွဲစစ်စင်ရေးတပ်ဖွဲ့ဟာ2015ခုနှစ်ရဲ့ပထမနှစ်ဝက်လောက်ထိသာဖိလစ်ပိုင်အတွင်းမှာထားရှိမှာဖြစ်တယ်လို့အမေရိကန်စစ်ဖက်ပြောခွင့်ရသူ KC Staley ကပြောဆိုပါတယ်ခင်ဗျာ
။ဥဆောင်မိုးဝေတင်ပြပေးခဲ့တာပါရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင်။
ဂါဇာကနေအစ္စရေးလကိုပြန်တန်းလာတဲ့မောင်းသူမဲ့ drone လေယာဉ်တစ်စင်းကိုပစ်ချခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီရင်ဟာဂါဇာကမ်းမြောင်နဲ့ Tel Aviv ဂျာမာရှိတဲ့ Ashdod ပေါ်မှာပြန်တန်းနေတဲ့အစ္စရေးစစ်တပ်တွေကIsraelites က Patriot ဒုံးကျည်နဲ့ပစ်ခတ်ခဲ့တာလို့ပြောပါတယ်။ Palestine တွေရဲ့ rocket နဲ့ပစ်ခတ်မှုတွေရက်စဲသွားစေဖို့အတွက်သတင်းတစ်ပတ်ကြာစစ်ဆင်ရေးလုပ်နေတဲ့ Israel တွေကဒါဇင်နဲ့ချီတဲ့ပစ်မှတ်တွေကိုညဘက်မှာစစ်လေယာဉ်တွေနဲ့ပစ်ခတ်နေချိန်မှာပဲတနင်္လာနေ့မှာ Hamas စစ်သွေးကြော်တွေဘက်က Gaza ကနေ rocket အတော်များများနဲ့ပစ်ခတ်ခဲ့ကြတယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ် Mr. Ban Ki-moon ကတော့အခုလိုအကြမ်းဖက်မှုတွေအတွက်စိုးရိမ်ကြောင်းနဲ့နှစ်ဖက်ပစ်ခတ်အများဆုံးရက်စဲဖို့တောင်းဆိုလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်ရေရှည်သဘောတူညီချက်ရဖို့တတ်မှတ်ချင်းကုံဆုံးမှုနီးလာတာနဲ့မြတ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာအီရန်နိုင်ငံခြားရေးဝန်ကြီးနဲ့ဒီကနေ့တွေ့ဆုံပါတယ်။အော်စတြီးယားနိုင်ငံဗီယက်နာမြို့တော်မှာတွေ့ဆုံရတဲ့ရည်ရွယ်ချက်ကတော့ရှေ့ဆက်ဆွေးနွေးလို့ရမယ့်အသိချင်တဲ့အတွက်ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအကြီးတန်းအရာရှိကပြောပါတယ်။မြောက်ကိုရီးယားဟာအရှိပင်လယ်ပြင်လယ်ကိုဒီကနေ့အစောပိုင်းမှာလက်နက်ကြီးဒုံးကျည်တော်များများနဲ့ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံကဒုက္ခသည်စခန်းတွေထဲမှာဆယ်စုနှစ်တွင်နဲ့ချီပြီးနေထိုင်လာတဲ့မြန်မာဒုက္ခသည်တွေတသိန်းလောက်ကိုနေရရင်းကိုပြန်ပြီးပို့ဖို့အတွက်စီစဉ်နေပါတယ်လို့ထိုင်းစစ်အစိုးရကဒီကနေ့မှပြောကြားလိုက်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကတော့မဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်ရှင်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.